မြန်မာနိုင်ငံအတွက်အတိတ်တခွရောက်နေသူတွေအတွက်လူသားချင်းစာနာထောက်ထားမှုအကူအညီတွေထပ်မံပေးရသွားမယ့်အကြောင်းနဲ့အကူအညီပေးရမှာလိုအပ်နေသူတွေလက်ထက်ဘေးကင်းလုံခြုံပြီးအဟန့်အတားမရှိပို့ပေးနိုင်ရေးမြန်မာနိုင်ငံဘက်ကဖွင့်ပြဖို့ဂျပန်အစိုးရကတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့ထုတ်ပြန်တဲ့ကုလသမဂ္ဂစည်းရင်းတွေရမြန်မာနိုင်ငံမှာပြည်တွင်းအိုးမဲ့အိမ်မဲ့ထွက်ပြေးတိမ်းရှောင်နေရသူအပါအဝင်လူဦးရေ18သန်း6သိန်းအကူအညီလိုအပ်နေပါတယ်။ဒီလိုအကူအညီလိုအပ်နေတဲ့အတွက်လည်းနောက်ထပ်လူသားချင်းစာနာမှုအကူအညီခန့်မှန်းခြေစုစုပေါင်းဒေါ်လာတန်း60အထိကျော်အထိပေးဖို့ဂျပန်အစိုးရကဆုံးဖြတ်ထားတဲ့အကြောင်းဂျပန်နိုင်ငံခြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ခဲ့တာပါ။ဆီယနာသိမ်းခဲ့တဲ့နှစ်အတွင်းနိုင်ငံတော်ဝန်အကြမ်းဖက်မှုတွေတိုးလာနေတဲ့အကြောင်းနဲ့လူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့အခြေအနေပို့ပြီးဆုပ်ယုပ်ကြဆင်းလာနေတာကိုလည်းကြေညာချက်မှာဖော်ပြထားပါတယ်။အကူအညီတွေကို UNHCR, UNICEF, WFP စတဲ့အဖွဲ့အစည်းတွေအပါအဝင်ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကတင်ပြရသွားမှာဖြစ်ပြီးဒုက္ခသည်တွေအတွက်အစားအသောက်ဆေးဝါးနေထိုင်ခိုးလုံစရာတွေအပြင်ရေနဲ့မိလာစနစ်ကောင်းမွန်ဖို့အာဟာရဖြည့်ဆည်းပေးဖို့ကျန်းမာရေးစောင့်ရှောက်မှုနဲ့ပညာရေးအထောက်ပံ့တွေအပြင်တရားမဝင်မှုစေဝါတိုက်ဖြတ်ရေးလိုကိစ္စတွေအတွက်အသုံးပြုသွားမှာဖြစ်ကြောင်းဂျပန်အစိုးရကကြေညာချက်ထုတ်ပြန်ထားပါတယ်။